တော်ရှိခင်ဗျာအခုဆက်လက်နားဆင်ကြမှာကတော့ပတ်စင်တင်ဆက်နေကြမြမရေးသုံးသပ်ချက်ဖြစ်ပါတယ် COVID-19 ကရောဂါကိုကင်တွယ်ချီရှင်းဖို့အတွက်မြန်မာနိုင်ငံမှာစီးပွားရေးအင်အားလုံလောက်ခိုင်မာမှုရှိပါရဲ့လားအထူးသဖြင့်ပုံမိုလိုအပ်လာမဲ့ကျန်းမာရေးအဆုံးစိတ်ကိုဘယ်လိုရှာဖွေဖြစ်တင်ရမလဲဆိုတာတွေကိုမြမရေးသုံးသပ်သူဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြောစံသားဒီတစ်ပတ်မှာဆွေးနွေးထားပါတယ်အခုလောလောဆယ်အခက်ကြုံနေတဲ့စီးရဲသားတွေကိုနိုင်ငံတော်ကပံ့ပိုးနေမှုနဲ့ပတ်သက်ပြီးတော့ဒေါက်တာတင်မောင်သန်းကအခုလိုစတင်သုံးသပ်ပါတယ်
။အဲကျွန်တော်တော့ထိရောက်တယ်လို့ထင်ပါတယ်။ဟိုလုံးဝယာနှုံးပြည့်ဖြစ်တယ်လို့တော့မဆိုလိုပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မှာကအခွန်ဆောင်တဲ့စနစ်ဝင်ငွေကြေညာတဲ့စနစ်ဒါတွေမရှိပါဘူး။နောက်တစ်ခါစီးရဲမှုဘာကြောင့်ဒီလုပ်ငန်းစဉ်မှာလဲဘသူတွေကဆေးရဲတယ်ဆိုတော့ဖော်ထုတ်သတ်မှတ်ထားတာမရှိပါဘူးနော်2012တုန်းကပြဲမှုပပျောက်ရေးကျွန်တော်တို့အလို့ရစစ်တွေကြီးလုပ်တယ်အဲ့ဒီမှာအဲ့ဒီတုန်းကတမ္ပရာဦးသိန်းစိန်နဲ့အတိုက်ခံကောင်းဆောင် NLD ကောင်းဆောင်ဒေါ်ဆန်းစုကြည်တို့တွေ့ကြတယ်တစ်ဆက်တည်းမှာပဲနောက်တစ်နှစ်လောက်ကြာမှလူမှုဖူလုံရေးအလို့ရစစ်တွေကြီးလုပ်တယ်ဒါပေမဲ့ကျွန်တော်တို့မှာဘသူတွေကတကယ်ထောက်ပံ့မှုလိုအပ်တယ်ဆိုတာသတ်မှတ်ဖော်ထုတ်ထားတာမရှိပါဘူးဆန်နှုံးလည်းမရှိပါဘူးကာယောဂါဖြစ်တဲ့အခါမှာကျွန်တော်တို့အပြည့်အညံလှုပ်ဆောင်ရတာပါဒီချိန်နေတဲ့ကနေကင်ပယ်ဖို့နားတယ်ဖို့လုံမယ်လို့ထင်ပါတယ
်ဒါမဲ့အခုတော့အစိုးရကတော့လုံမရှိရတဲ့ဝင်မရှိရတဲ့ကူညီထောက်ပံ့တဲ့ဆန္ဒရေးခါရဝေးပေးတယ်ဒေသဝန်နဲ့အဖွဲ့လည်းရှိတယ်နောက်ဥရောပသမဂ္ဂကလည်းအလုပ်လက်မဲ့ဖြစ်သွားတဲ့လူလေးကောင်းွဲအတွက်ဒေါ်လာဘယ်လောက်ပြင်းနေသဖြင့်ဖိတ်ရရကောနေရာမှန်မှန်ကန်ကန်ကိုရောက်မဲ့ချင်ပါလားဒီကအကူကြီးရတာနောက်ပြီးတော့အဲ့ဒီနောက်ဝန်ထမ်းတွေကူညီနေကြရတယ်ပါရကောဘယ်လောက်ထိထိရောက်တဲ့ချင်ပါလဲခင်ဗျာ
အများကြီးကတော့အရောက်ပါပါရန်လုံးပြည့်မှာတွဲချော်တာလေးတွေတော့ရှိနေပါတယ်အခွင့်အရေးယူသွားတာတွေလည်းရှိနေပါတယ်ဒါပေမဲ့ရန်လုံးတော်တော်များများကတော့တကယ်လိုလနေတဲ့သူတွေစီကိုရောက်ပါလား
ဒီနေ့နံပါတ်3ကိုကူညီရအပြင်စီးပွားရေးလုပ်ငန်းတွေထင်သန်ရေးအတွက်လည်းနိုင်ငံတော်အစိုးရကစံပို့ပေးမယ်လို့ကြားပါတယ
်သေးစိတ်တော့ကျွန်တော်မသိဘူးပေါ့နော်ချိုးနိုင်ငံတွေမှာလောက်တာကတော့အဲ့လိုစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ကူညီတဲ့အခါမှာလက်ရှိဝန်ထမ်းတွေကိုဆက်လက်ထိန်းသိမ်းထားမယ်ဆိုတဲ့အချိန်နေပြီးရင်လက်ရှိဝန်ထမ်းတွေကိုလာစားပဇုံတရားတော့ချိုးဆက်လက်ပြင်းမယ်ဆိုရင်စသဖြင့်တမတ်ချက်တွေနဲ့အကူအညီတွေကိုလုပ်ပါတယ်မြန်မာနိုင်ငံမှာတော့အဲ့ဒီလိုလုပ်တယ်လို့ကျွန်တော်ခုထိတော့မကြားမိသေးပါဘူးတနည်းပြောလို့ရှိရင်အလုတ်လက်မဲ့မဖြစ်စေဖို့တားဆီးကာကွယ်ဖို့ဆိုတဲ့မူဝါဒနဲ့ချိတ်ဆက်ပြီးတော့ထောက်ပံ့ကူညီကိုဆောင်ရွက်တာပြရပါမယ်မြန်မာနိုင်ငံမှာလည်းအဲ့ဒီလိုစဉ်းစားစရာကောင်းမယ်လို့ထင်ပါတယ်
ပုဂ္ဂလိကကံတမ်းမှာလုပ်နေတဲ့အလုပ်ကမားတွေတော့ခင်ဗျာသူတို့ကြတော့ပုဂ္ဂလိကလုပ်ငန်းတွေရဆိုင်သွားတယ်ယူဆိုဆက်ရုံပြလိုက်ရလို့လုပ်လည်းမဲ့ဖြစ်သွားတယ်အဲ့ဒီကိစ္စမျိုးကြီးရှိနေတော့တကယ်တမ်းပို့ပြီးတော့အရေးကြီးတာကတော့လုပ်ငန်းတွေရဆိုင်မသွားအောင်ပုဂ္ဂလိကကံတမ်းကိုကူညီပံ့ပိုးရမယ်အပိုင်းလေးလို့မဲ့ထင်ပါတယ်အဲ့ဒါကိုမြန်မာနိုင်ငံကဘယ်လောက်လုပ်နိုင်ရဲ့ထင်ပါလဲ
လုပ်ငန်းတွေရဆိုင်သွားတာကတော့ယေဘုယျအားဖြင့်တခြားနိုင်ငံတွေမှာလည်းဒီလိုကယောဂပြဿနာတွေကြုံလာတယ်ဒါကြောင့်မို့ supply chain လို့ပြောတဲ့ chain ကြီးတစ်ခုလုံးမှာထိခိုက်တဲ့သဘောပါပဲเนาะရှုတဲ့အခါကျတော့အဲ့ဒီလုပ်ငန်းတွေပြတ်သွားမလားမပြတ်ဘူးလားဆိုတာကသူတို့ရဲ့ supply chain တစ်ချောင်းမှာရှိတဲ့ chain ကြီးတစ်ခုလုံးမှာဆက်ပြီးကောင်းနေမှာရှိမှာပါအဲ့တော့ဒါကဒီဘယ်လိုပြောမလဲအစိုးရတည့်ရက်ရဲ့လက်လန်းမမီတဲ့ကိစ္စတွေတော်တော်များများရှိပါတယ်အဲ့တော့စီးပွားရေးလုပ်ငန်းတွေထိခိုက်နစ်နာသွားတယ်ဆိုလို့ရှိရင်အဲ့ဒီထိခိုက်နစ်နာသွားတာကဘာကြောင့်လဲတာကိုဖော်ထုတ်ဖို့လိုပါတယ်ဘယ်နေရာမှာအကူအညီပေးမှလဲသတ်မှတ်ဖို့လိုလိမ့်မယ်ထင်ပါတယ်အချိန်နည်းနည်းယူပြီးလေ့လာဖို့လိုလိမ့်မယ်ထင်တယ
်ချို့နိုင်ငံတွေမှာဆိုရင်သူတို့လုပ်ငန်းရှင်တွေကအစိုးရကိုပြစ်ဆောင်မဲ့အခွင့်အရေးကိုဆိုင်ငံထားတာထုတ်ပေါ်လိုက်ကြတော့ဘာလို့နောက်ပြီးတော့လိုအပ်မဲ့အရင်းကြီးတွေထောက်ပံ့တွေလည်းကြားပါတယ်မြန်မာနိုင်ငံမှာရောအဲ့လိုလုပ်ငန်းမျိုးကြားပါလားဖြစ်ကောဖြစ်နိုင်ပါလားအ
ဲကျွန်တော်တို့ကတော့ပြောတင်တာပေါ့နော်ဥမာအချင်းထောက်ပံ့တာတောင်မှပဲလုပ်သမားအင်အားဘယ်လောက်ရှိလဲဝန်ထမ်းအင်အားဘယ်လောက်ရှိလဲပြီးရ အခွန်ဆောင်ရွက်မှုကဘယ်လောက်ရှိလဲအခွန်လိညာဆောင်ရွက်လားပုံမှန်ဆောင်ရွက်သလားအစရှိတဲ့အချက်လက်တွေနဲ့ဆက်ဆက်ကြည့်ရှုတာမျိုးရွေးချယ်တာမျိုးလုပ်ရင်ပိုပြီးကောင်းမယ်လို့ယူဆတာပေါ့နော
်မြန်မာနိုင်ငံမှာတက်ငွေဘီလီယံတရာလားထောက်ပံ့မယ်ပံ့ပိုးမယ်ဆိုတဲ့ဟာကဘယ်အတွက်သုံးမယ်လို့ဆရာနားလဲပါလဲဘယ်လောက်ဖြစ်အောင်မှုရှိမှတင်ပါလဲက
အစောဆုံးပြောတဲ့စနစ်နာသွားတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုလုပ်ငန်းတွေကိုထောက်ပံ့ဖို့ယူရတာပေါ့နော်အထူးသဖြင့်တော့ကျွန်တော်ဒီလောက်သူတို့ကြီးညာအစိုးရကြီးညာတဲ့အရာဆိုလို့ရှိရင်တော့ကြီးသွားလုပ်ငန်းပါတယ်နောက်ပြီးတော့အသေးစားနဲ့လက်စားချက်မှုလုပ်ငန်းတွေပါတယ်ပေါ့နောက်ပြီးတော့ကျွန်တော်တို့အထက်ချုပ်လုပ်ငန်းတွေပါမယ်နိုင်ငံခြားပုံနဲ့အထက်ချုပ်လုပ်ငန်းတွေပါမယ်ဆက်ရှိပြီးကြီးညာသာသာဆွေးနွေးပါတယ်ဟု
တ်နောက်တစ်ခုကစမနိုင်ငံမှာအခုဖြစ်လာနိုင်တဲ့လာလာလောလောဆယ်ဖြစ်နေတဲ့ပြဿနာကိုကင်တွေဘူးအတွက်စကမာရေးအသုံးစိတ်တော့ဘလောက်ဖြစ်ဆိုင်ဆိုင်မှာမှာရှိရဲ့ထင်ပါလေဒါတဲ့ပူပြီးလိုအပ်လိုက်ရင်ဘယ်လိုနည်းနဲ့ဆုံးရပြင်းလဲထင်ပါလေခင်ဗျာ
အခုချိန်မှာတော့ကတ်နဲ့စီးပွားရေးကိုဆက်ဆက်ပြီးကြည့်ဖို့လုပ်မယ်ထင်တယ်အဲကျွန်တော်တို့ဒီဘက်နောက်ပိုင်းမှာဆိုလို့ရှိရင်ဒီကတ်ကြီးလွန်သွားတဲ့ဖြစ်လာမယ့်စီးပွားရေးဟာအရင်တုန်းကပုံမှန်ချင်နေနဲ့မတူဘူးပုံမှန်အစ်စ် new normal ဆိုပြီးတော့ပြောလာတာလည်းရှိပါတယ်အဲတော့ပထမဦးဆုံးကမြန်မာနိုင်ငံတွေ့တဲ့ပုံမှန်အစ်စ်ဆိုတာကဘာဖြစ်မလဲဆိုတာကိုကျွန်တော်တို့မျှော်မြင်ကြည့်ဖို့လိုလိမ့်မယ်ထင်စကားဝိုင်းဖွဲ့ဖို့လိုလိမ့်မယ်ထင်လဲဆွေးနွေးပြောဆိုပုံကိုကြည့်ဖို့လိုလိမ့်မယ်ထင်တယ်အဲ့ဒီပုံမှန်အစ်စ်ကိုသွားဖို့အတွက်ကျွန်တော်တို့ဒီဘက်ကနေမှဘတ်ဂျက်တွေကိုပြန်လည်ဖွဲ့စည်းဖို့လည်းလိုလိမ့်မယ်ထင်ပါတယ်ဘာကြောင့်လဲဆိုတော့ပုံမှန်အစ်စ်ဆိုတဲ့အနာဂတ်ကိုမသွားပြန်မှာကိုအဲ့ဒီပုံမှန်အစ်စ်ကိုသွားဖို့အတွက်ကာယောဂါအတွင်းထဲမှာဆောင်ရရမယ်သုံးဆွဲရမယ်ငွေကြေးပမာဏကမသေးပါဘူးအမစောစောကပြောတဲ့ကြာဒီအလုံးလက်မဲ့နဲ့အောက်ခြေလူတို့ကိုထောက်ပံ့ဖို့နော်ဒါကဒီလိုအခု10ရက်14ရက်နဲ့ပြီးမဲ့ကိစ္စမဟုတ်ပါဘူးနော်ကျွန်တော်တို့ရေရှည်ကြီးနောက်တစ်နှစ်နှစ်ဒီကျွန်တော်တို့သွားခေါင်းသွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့နော်အဲ့ဒီအခုဖြစ်နေတဲ့ကာယောဂါကြောင့်တက်ရောက်လာတဲ့အချက်တွေကိုလည်းကျွန်တော်တို့ပြန်လဲစဉ်းစားဟုတ်လို့မယ်စဉ်းလက်စဉ်းစားနေတဲ့သူအဲကျွန်တော်ထင်ပါတယ်เนาะဘတ်ဂျက်ကတော့အသင့်ဖြစ်သွားပြီဒါပေမဲ့ဘတ်ဂျက်ကိုမကြည့်ကျွန်တော်မကြည့်ညာသေးပါဘူးအဲ့တော့အခုပြန်ပြီးတော့အဲဖွဲ့စည်းမယ်လို့လည်းအဲကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံရဲ့ဘတ်ဂျက်ကိုကြည့်ရင်ကာကွယ်ရေးအသုံးစိတ်အမြင့်ဆုံးမာရီမကပါဘူးနိုင်ငံတော်များများလည်းအဲ့လိုဖြစ်ပါမှာဒါမဲ့ကျန်းမာရေးအသုံးစိတ်နေပါရနေမှာတော့မြန်မာဟာတော်ကိုစူးစူးဝါးဝါးနည်းနေတယ်ဆိုတာတွေ့ရပါတယ်ဆိုတော့အဲ့ဒီကြမ်းမှာကာဝေးအသုံးစိတ်ကိုများခုံပြီးတော့ကြမ်းမာရေးဘက်ကိုပူပြလာနိုင်မဲ့အခြေအနေမြန်မာနိုင်ငံမှာရှိပါမယ်။အ
ဲဒါကတော့တပ်ပရောပေါ်မှာအများကြီးမူတည်လိုက်မယ်လို့ထင်တယ်။တပ်ပရောကဘယ်လောက်ထိကြေကြေပြန့်ပြန့်စဉ်းစားပြီးမလဲ။မိမိရဲ့ကာဝေးကိစ္စတခုလည်းမကဘဲနဲ့လုံခြုံရေးပြဿနာကိုကြည့်တဲ့အခါမှာတခြားသောလုံခြုံရေးကဏ္ဍတွေကိုပါထည့်သွင်းစဉ်းစား။ဥပမာအဖြစ်စာနာရေးခါကြမ်းမာရေးအစားပြီးတော့ပေါ့နော်။ဆိုတဲ့ဒီလုံခြုံရေးအမြင်ကိုဘယ်လောက်ထိချက်ပြီးစဉ်းစားနိုင်လဲဆိုတဲ့ပုံနဲ့လည်းဘူတီလိုက်မယ်လို့ထင်ပါတယ်အခုကယောဂဖြစ်တဲ့အတွက်ကြောင့်မို့လို့ကာယဝိညာဉ်ဌာနရဲ့ဘတ်ဂျက်ကလည်းလျှော့ရမှာပါတခြားသောဌာနတွေရဲ့ဘတ်ဂျက်တွေကလည်းလျှော့ရမှာပါဆိုလိုတာကအခုလောလောဆယ်မှာအရေးကြီးလို့နေတဲ့မှာအဖြစ် testing လို့ပြောတဲ့ doctor center စစ်ဆေးမှုပြီးရင်ကျန်းမာရေးအနေနဲ့ဆောက်ရှောက်ရမယ်အထူးကျန်းမာဆောက်ရှောက်ရမယ်အကိစ္စမျိုးတွေနောက်တော့ပြီးတော့ tracking လို့ပြောတဲ့ကျွန်တော်တို့ဘယ်သူကယောဂဖြစ်တယ်လဲဆိုတော့လိုက်ပြီးတော့ကြည့်ရှုရမယ် application တွေရေးဖို့ကိစ္စတွေတော့စဉ်းစားရပဲ။နောက်ပညာပေးရေးလုပ်ငန်းတွေပေါ့နော်။ဒါတွေအတွက် budget တွေကိုပို့ပြီးတွန်းမြင့်လုပ်ရမှာပါ။အဲ့ဒီအထက်ကကွယ်ရေးဝန်ကြီးဌာနကသူ့ budget ကိုပါမလွဲမသွေထိပါ short ချရပါပါပဲ။နော်။အဲ့ဒါကိုတောက်ခံနိုင်မယ်ဆိုရင်တော့ပြည်သူလူထုတရားလုံးနဲ့တပ်မတော်နဲ့ထိတ်တိုက်ပြန်ပြီးရေးဆိုင်ကြရနိုင်မယ်လို့ကျွန်တော်တို့အဲ့လိုထင်တယ်။
တချို့နိုင်ငံတွေတချို့နိုင်ငံကြီးခေါင်းဆောင်တွေစဉ်းစားကြတာဒီယောဂါကြောင့်ပြည်ဆုံးလာတဲ့တန်းကြီးစီးပွားရေးကျဆင်းသွားလို့အခုသဖြင့်လော့ဒ်ဒေါင်းလိုပဲရတဲ့ခါမှာတန်းကြီးစီးပွားရေးကျဆင်းသွားလို့ငွေသေးနဲ့သိရမယ့်လူတွေကပုံများလိမ့်မယ်ဆိုပြီးတော့ပြောရလဲကြားလိုက်ပါတယ်ဆိုတော့အဲ့လိုပုံစံမျိုးနိုင်ငါတို့စီမံတဲ့ယောဂါကြောင့်စီမံဘယ်အန္တရာယ်ကပိုပြီးကြီးတယ်လို့မြန်မာပြည်ကတွေ့ပြနေကြဆရာ
အရေးဘူးအဖြစ်တော့ဟိုစီးပွားရေးကိုကယ်မလားလူသက်ကိုကယ်မလားလို့အဲ့လိုရှင်းတွဲစဉ်းစားကြပါတယ်အထူးသဖြင့်အမေရိကန်လက်ရှိသမ္မတကတော့စီးပွားရေးကိုကယ်ဖို့ပုံပြီးအာသန်တဲ့သဘောပေါ့နော် ဒါပေမဲ့အဲ့ဒီလိုတွဲပြီးစဉ်းစားတာကိုကတွဲမှတဲ့ဆက်ဆက်စဉ်းစားဖို့ဖြစ်တယ်လို့ယူဆကြတဲ့ပညာရှင်တွေရှိပါတယ်။ဥမာနယူးယောက်တက်ကတော့ဒူဝဲဆူရစီပွားပညာရှင်ပေါ်လိုမာတို့နောက်ပြီးဟာဗတ်တက်ကတော့ပညာရှင်တွေ အမေရိကန်နေနဲ့ဆိုလို့ရှိရင်လည်းအခုတွားနေတဲ့နော်လုပ်ဖို့ကိုကြည့်ရလို့ရှိရင်ကာယောဂါကိုလည်းကျွန်တော်တို့ကြိုက်ကြမယ်နော်ကြည့်ပွားရေးကိုလည်းမနစ်နာအောင်ပြန်ပြီးတော့လှုပ်ဆောင်မယ်ဆိုတဲ့လက္ခဏာတွေကိုလည်းတွေ့ရပါတယ်တော့စဉ်းစားပုံပို့ပြီးတော့အသေးစိတ်လေးတွေစဉ်းစားဖို့ပဲလိုနေတာတော့ကျွန်တော်ထင်ပါတယ်ဒါကလည်းဖြစ်နေတဲ့အရေးပေါ်အခြေအနေရအဲ့ဒီဘက်ကိုအာရုံမရောက်သေးတာဖ